ซีเรียနိုင်ငံက IS အစွန်းရောက်တွေကိုထောက်ခံဖို့နဲ့သမ္မတဘရက်အိုဘားမားရဲ့ရာရှိတွေ FBI ရာရှိတွေကိုလုကြံတက်ဖြတ်ဖို့ကြံစီရဲဆိုတဲ့ဆွေးချက်တွေနဲ့လူသုံးဦးကိုဗိုလ်ထုနေကအမေရိကန်အာဏာပိုင်တွေဖမ်းဆီးလိုက်ကြပါတယ်။နှစ်ယောက်ကဥစဘက်ကစ္စတန်နိုင်ငံသား၊ကျန်တစ်ယောက်ကကဇက်စတန်နိုင်ငံသားဖြစ်ပြီးအားလုံးဟာနယူးယောက်မြို့မှာနေထိုင်ကြသူတွေလို့ဆိုပါတယ်။ကဇက်လူမျိုးအက်ဒရော့ဆာဘစ်အာမီတော့ပ်ကဆီးရီးယားကိုသွားဖို့အတွက်တူရကီခရီးစဉ်လီမိုတက်ဖို့အလုံးဖာနယူးယောက်မြို့ဂျွန်အက်ဖ်ကနေဒီလေးစိတ်မှာဖမ်းဆီးလိုက်တာဖြစ်ပြီးဥစဘက်လူမျိုးဖြစ်တဲ့အဘဒူရာဇူဂျူရာဘတ်ကိုတော့နောက်လာအတွက်နယူးယောက်အစ္စတန်ဘူလေးရင်လက်မှတ်ဝယ်ထားတယ်လို့ဆိုပါတယ်။နောက်ဥစဘက်သူဖြစ်တဲ့အာရော့ဟာဘင်ဒော့ကတော့သူတို့ရဲ့ IS နဲ့ပူးပေါင်းနိုင်ရေးအထောက်အမှုအတွက်ငွေကြေးထောက်ပံ့ခဲ့တယ်လို့အနာဘိုင်တွေကပြောကြပါတယ်။သူတို့တွေကတယောက်ဟာIS3 အတွက်ဝါဒဖြစ်တဲ့ဥဇဘက်ဘာသာ website မှာ2014ဩဂုတ်လကပါဝင်ရေးသားခဲ့ရတာစပြီးဒီသွင်းရောက်ကိုသတိပြုမိခဲ့တယ်လို့ American အရာရှိကဆိုပါတယ်။ Yurabov ဟာ IS ကအမိန့်ပေးရင် Mr. Obama ကိုလုတ်ကြံမယ်လို့ရေးသားထားတယ်လို့ဆိုပါတယ်။နောက်တစ်ယောက်ကတော့ Syria သွားပြီး IS ထဲကိုဝင်ရောက်ဖို့မဖြစ်နိုင်ဘူးဆိုရင်စစ်စနစ်တလက်ဝယ်ပြီးရဲအရာရှိတွေနဲ့ FBI အရာရှိတွေကိုပစ်တတ်မယ်လို့ဆိုကြောင်းအနာဘိုင်တွေကဆွဲဆိုထားတာပါ။ဒီတန်တရားရှိသူ3ယောက်အနက်တစ်ယောက်ကငါဟာအမေရိကမှာရှိနေပြီးလက်နက်မရှိဘူးဖြစ်နိုင်ရင်ဒီမှာရှိနေတော့မျောမှန်းထားတဲ့တရားကောင်အဖြစ်ခံယူခြင်းနဲ့ဆိုလိုတာကအိုဘားမားကိုပြစ်မယ်ပြီးတော့ငါတို့ကိုငါတို့ပြစ်တတ်လိုက်မယ်ဆိုပြီး online မှာ message ရေးသားထားတယ်လို့ဆိုပါခင်ဗျာ